မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ IIMM ကသူတို့ရဲ့အင်တာနက်ဆာမျက်နှာကိုမြန်မာအင်္ဂလိပ်နှစ်ဘာသာနဲ့ဒီနေ့မှစတင်ဖွင့်လှစ်လိုက်ပါတယ်။မြန်မာနိုင်ငံကလူထုနဲ့ပို့ပြီးတော့ကြဲကြဲပြန့်ပြန့်ထိတွေ့ဆက်ဆံမှုတွေလုပ်နိုင်အောင်အခုလိုသူတို့ရဲ့အင်တာနက်ဆာမျက်နှာ IIMM.UN.ORG ကိုစတင်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ IIMM အဖွဲ့ရဲ့လုပ်ပိုင်ခွင့်တွေလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံနဲ့နိုင်ငံတကာမှာရှိတဲ့သူတွေအချိန်နဲ့တပြေးညီတိတိကျကျသိနိုင်အောင်သူတို့ရဲ့အင်တာနက်ဆာမျက်နှာကနေဖော်ပြပေးသွားမှာဖြစ်တယ်လို့ပြောပါရယ် IIMM အဖွဲ့ရဲ့အင်တာနက်ဆာမျက်နှာအနေနဲ့အဖွဲ့ရဲ့လုပ်ပိုင်ခွင့်တွေလုပ်ငန်းတွေကိုနားလည်သိရှိလာစေအောင်ကူညီလှုပ်ဆောင်ပေးသွားမှာဖြစ်တဲ့အပြင်သက်ဆိုင်ရာပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကြားဆွေးနွေးမှုတွေဖြစ်လာအောင်ကူညီနိုင်မယ်လို့ယုံကြည်တယ်ဆိုပြီးပြောပါရယ်ဖော်ဝင်နိုင်ငံတွေလူထုအခြေပြုလူမှုအဖွဲ့အစည်းတွေနဲ့အခြားအဖွဲ့အစည်းတွေကြားထိတွေ့ဆက်ဆံမှုတွေကိုအားကောင်းလာအောင်လုပ်ပေးခြင်းအပြင်မြန်မာပြည်သူတွေအတွက်တရားမျှတမှုကိုဖော်ဆောင်ပေးမဲ့စုံစမ်းရေးအဖွဲ့ရဲ့အထူးတာဝန်ကိုသူတို့ဘက်ကကူညီပံ့ပိုးလာအောင်တိုက်တွန်းနိုင်မယ်လို့မျှော်လင့်နေပါတယ်။ဒါ့အပြင် IIMM အနေနဲ့ကုလသမဂ္ဂလူ့ခွင့်ကောင်စီနဲ့ထွေထွေညီလာခံကိုတင်သွင်းနေတဲ့နှစ်ဆင့်အစီရင်ခံစာတွေပါဝင်အဖွဲ့ရဲ့လှုပ်ဆောင်မှုတွေတရားဝင်လုပ်ငန်းစဉ်တွေနဲ့ပါဝင်ခဲ့တဲ့အခမ်းအနားတွေကိုဒီကနေ့ပုံမှန်တင်ဆက်ပေးသွားမှာဖြစ်တယ်လို့ဆိုပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ IIMM ကိုကုလသမဂ္ဂလူ့ခွင့်ကောင်စီက2018စက်တင်ဘာလမှာစတင်ဖွဲ့စည်းခဲ့ပြီး2019ခုနှစ်ဩဂုတ်လမှာလုပ်ငန်းစတင်လှုပ်ဆောင်တာဖြစ်ပါတယ်ခင်ဗျာ။